ဒီကနေ့နိုဝင်ဘာ20ရက်နေ့ကအမျိုးသားလွှတ်တော်မှာကြားအမှတ်ကူအမတ်ဦးစိုးသိန်းကနိုင်ငံတွင်းဒေါ်လာငွေအသုံးပြုနေကြတာနဲ့ပတ်သက်ပြီးမေးခွန်းထုတ်ပါတယ်။သူ့မေးခွန်းအပြည့်စုံကတော့နိုင်ငံပိုင်ငွေကြေးပုံမူခိုင်မာလာစေရန်နဲ့တရားမဝင်ငွေကြေးသုံးဆမှုများကိုထိန်းချုပ်နိုင်ရန်နိုင်ငံသားသုံးငွေအားမြန်မာနိုင်ငံတစ်ဝှမ်းလုံးတွင်ပြည်တွင်းတွင်စောင့်ဝင်အဖြစ်လဲလှယ်သုံးဆစေရန်တောင်းအားပေးမိအစီအမံများရှိမရှိဆိုတဲ့မေးခွန်းဖြစ်ပါတယ်။မေးခွန်းမေးတဲ့တရားကူအမတ်ဦးစိုးသိန်းဟာအရင်သမရဟောင်းဦးသိန်းစိန်လက်ထက်ကစီနီယာဝန်ကြီးတစ်ပါးဖြစ်ပြီးစီးပွားရေးဆိုင်ရာကိစ္စတွေအဓိကကံ့တွယ်ခဲ့သူဖြစ်ပါတယ်။လက်ရှိသူ့မေးခွန်းကလည်းနိုင်ငံတွင်းတောက်လျှောက်ဖြစ်ပေါ်နေတဲ့ကျောင်းဝင်တံခိုးကြားချင်းလာမတိငိမ့်တာတွေနဲ့ဆက်ဆက်နေပါတယ်။ဒီမျိုးကိုလည်းပတ်သက်ပြီးဒီမနက်ကဘိုးဘန်ဒူဥက္ကဋ္ဌဥပုဘုံရဲ့ဘလို့ဖြေခဲ့သလဲ။ဘိုးဘန်ရဲ့စီမံနေရာကျောင်းဝင်တံခိုးကြားချင်းနေမှုမတိငိမ့်မှုပြဿနာကိုဘလောက်ဖြေရှင်းပေးနိုင်မလဲဆိုတာဒေတာကြည့်ကြရအောင်ပါ
။မေကုန်းနဲ့ပတ်သက်ပြီးဘိုးဘန်ဒူဥက္ကဋ္ဌဥပုဘုံရဲ့အဖြစ်မှန်တွေနဲ့အခက်အခဲတွေကိုစွတ်တော်အမတ်တွေသဘောပေါက်အောင်ပြုပွင့်နေနေရှင်းပြခဲ့တာတွေ့ရပါတယ်။တကယ်တော့ပြည်တွင်းကဈေးနှုန်းတက်မှတ်မှုနဲ့ရောင်းဝယ်မှုတွေဝေဆောင်ကရယူတာတွေငွေကြေးဆွဲပြောင်းတာတွေနဲ့ပတ်သက်ရင်ကျပ်ငွေတစ်မျိုးတည်းကိုပဲအသုံးပြုဖို့ဗဟိုဘဏ်ကထုတ်ပြန်ထားနေတာပါဒါပေမဲ့လိုက်နာမှုမရှိကြတာကြောင့်2015 2016နဲ့2018မှာသုံးချိန်တိုင်တိုင်ညွှန်ကြားချက်တွေထပ်ပြီးထုတ်ခဲ့သေးတယ်လို့ဆိုပါတယ်ဒါပေမဲ့ဗဟိုဘဏ်ကညွှန်ကြားချက်တွေဘလောက်တည်းထုတ်ထုတ်လိုက်နာမှုမရှိကြတာကတော့ဒီကနေ့အချိန်ထိပါပဲလက်ရှိဟိုတယ်တွေစားတောက်ဆိုင်တွေနိုင်ငံသားကလာဖွင့်ထားတဲ့ပုဂ္ဂလိကကျောင်းတွေကျောင်းမြတ်နဲ့အမှတ်တရပစ္စည်းအယောင်ဆိုင်တွေနိုင်ငံသားတွေနဲ့ INGO တွေကိုအင်ချမ်းမြေတိုက်ခန်းငှားရမ်းတာတွေစတာတွေမှာဒေါ်လာနဲ့ပဲရယူနေကြသလိုဝန်ကြီးဌာနတွေအနေနဲ့လည်းငွေငှားရမ်းတာနိုင်ငံသားနဲ့ဖက်ဆက်ရင်းနှီးမြှုပ်နှံရမှာလေသူတို့ရမယ့်လုပ်ငန်းဆောင်ရွက်မှုဝင်ငွေတွေကိုနိုင်ငံသားငွေနဲ့ပဲလက်ခံဆောင်ရွက်နေတယ်လို့ဥပုဘုံငယ်ကဆိုပါတယ်ဒီနေရာမှာကြုံရတဲ့ပြဿနာတစ်ခုကပြည်တွင်းကအယောင်ဆိုင်တွေလေကြောင်းလိုင်းနဲ့ဟိုတယ်တွေစောင့်ရည်ရတနာအယောင်ဆိုင်တွေဟာသူတို့ရောင်းကုန်တွေနဲ့ဝန်ဆောင်ကဈေးနှုန်းတွေကိုဒေါ်လာနဲ့ပုံတွေတတ်မှတ်ထားပြီးမြန်မာငွေနဲ့လွှဲပြောင်းရယူရမှာငွေလဲနှုန်းကိုပြင်ပပေါက်ဈေးထက်မြင့်တင်တတ်မှတ်ပြီးရယူတတ်ကြကြောင်းဒါကြောင့်ငွေပေးချေရသူတွေအနေနဲ့ပိုးပြီးတတ်တာစီနဲ့ဒေါ်လာငွေနဲ့ဓာတ်ရိုက်ပေးချေတာမျိုးပဲလုပ်နေကြတာမြင်နေရတယ်လို့ဆိုပါတယ်ဒီလိုနဲ့မြန်မာနိုင်ငံတွင်းမှာငွေပေးချေမှုတွေကိုကြက်ငွေပဲအသုံးပြုဖို့သတ်မှတ်ထားပေမဲ့တရားမဝင်တဲ့ဒေါ်လာနဲ့ပေးချေမှုတွင်ကျေနေရတာဖြစ်တယ်လို့ဆိုပါတယ်
။တကယ်လို့ဒီပြဿနာဟာဒုဥပယောက်ကလုတ်ကင်တာမျိုးမဟုတ်ပဲဈေးဘွက်အတွင်းကြေကြေပြက်ပြက်ဖြစ်ပေါ်နေတာမို့ပရမအဖြစ်ပါဒီလူတွေကိုအချိန်ကာလတစ်ခုသတ်မှတ်ပြီးပညာပေးမှုတွေကိုကြေကြေပြက်ပြက်လုပ်ဖို့လိုပါတယ်။နောက်ပိုင်းကျမှအရေးယူတာမျိုးလုပ်မယ်လို့ဥပုဘုံငယ်ကမယုံမလွန်ဖြေသွားပါတယ်။ဒီလိုမှဒေါ်လာကိုအသုံးမပြုပဲကျပ်ငွေကိုပဲအသုံးပြုဖို့ဆိုတဲ့ကိစ္စဖြေရှင်းရမှာငွေကြေးနည်းနည်းလေးပဲအသုံးပြုတဲ့လက်လီအယောင်းဝယ်နဲ့ငွေကြေးပမာဏအများကြီးသုံးပြရတဲ့လက်ကအယောင်းဝယ်အလွှဲပြောင်းနှစ်မျိုးစလုံးဖြေရှင်းပေးဖို့လိုပါတယ
်လက်စီအသုံးပြုမှုအတွက်ကိုင်းတွဲထင်းချောင်းရတာတိတ်ပြီးမခက်ခဲနိုင်ပါဘူးဥပဒေနည်းဥပဒေထုတ်ပြန်ပြီးမလိုက်နိုင်ရင်ခံယူရမယ့်ပြစ်ဒဏ်စတဲ့သတ်မှတ်ချက်တွေလည်းရှိဒေါ်လာကနေကျပ်ငွေဖလှယ်နိုင်တဲ့ငွေလဲကောင်တာတွေနေရာအနှက်ရှိနေပြီးဆိုထင်းချောင်းရလဲပါတယ်ပုတ်ကုံတွင်းကုံကိစ္စလူမျိုးမှာဆိုရင်တော့ပုတ်ကုံသမားရဲ့ဒေါ်လာရငွေတွေကိုဗန်တွေကနေကြက်ငွေပဲထုတ်ပေးတာမျိုးလုပ်လို့ရပေမဲ့တွင်းကုံသမားတွေလိုအပ်နေတဲ့တစ်နှစ်ဘီလီယံနဲ့ချီတဲ့ဒေါ်လာငွေတွေကိုဘယ်သူကရောင်းပေးမလဲဆိုတဲ့ပြဿနာရှိလာနိုင်ပါတယ်လက်ရှိအခြေအနေမှာတော့ပုတ်ကုံသမားကရထားတဲ့ဗန်တွေကဒေါ်လာတွေကိုတွင်းကုံသမားကအပြင်မှာကြက်ငွေချေဗန်အကောင့်နဲ့အချင်းချင်းလွှဲပြောင်းယူတဲ့နည်းနဲ့ဖြည့်ရှင်းနေကြတာတွေ့ရပါတယ်သိကြတာဒီကိလုံကတော့ဗဟိုဘဏ်ဟာနိုင်ငံသားဘဏ်ဘဏ်ခွဲတွေကိုဘဏ်ဝန်ဆောင်မှုလုပ်ငန်းတိုးချဲ့လုပ်ခွင့်ပြုခဲ့ပါတယ်။အဲ့ဒီမှာကုမ္ပဏီတွေစီးပွားရေးလုပ်ငန်းတွေကိုချေးငွေချေးခွင့်ပြုလိုက်တဲ့ကိစ္စလည်းပါပါတယ်။ဒီလိုချေးခွင့်ပြုလိုက်ခြင်းအပြင်တင်းကုန်သမားတွေအနေနဲ့သူတို့ကာလတူလိုအပ်နေတဲ့ဒေါ်လာကိုအဲ့ဒီနိုင်ငံသားဘဏ်ဘဏ်ခွဲတွေကနေချေးယူနိုင်ရုံနဲ့လို့လည်းဗဟိုဘဏ်ကမျှော်လင့်ထားပါတယ်။နိုင်ငံသားဘဏ်ခွဲတွေကိုခုလိုဘဏ်ဝင်ဆောင်မှုလုပ်ငန်းတိုးချဲ့ခွင့်ပြုလိုက်တာဟာအဲ့ဒီဘဏ်တွေအနေနဲ့ပြည်တွင်းလုပ်ငန်းလိုအပ်ချက်အတွက်အသုံးပြုမဲ့ဒေါ်လာငွေတွေစီးဝင်လာစေဖို့ရည်ရွယ်တယ်လို့လည်းဆိုပါတယ်။ဒါဟာလည်းတနည်းအားဖြင့်မြန်မာကျပ်ငွေတန်ဖိုးတည်ငြိမ်ရေးကိုလည်းဖြစ်စေနိုင်ပါတယ်။ အလားတူပါပဲမြန်မာနိုင်ငံထဲမှာဝန်ဆောင်မှုလုပ်ငန်းတွေလို့ကျပ်ငွေနဲ့ဝန်ဆောင်ကရပြီးနိုင်ငံသားကိုဒေါ်လာငွေတွေပြန်ယူထုတ်သွားမဲ့ကုမ္ပဏီတွေရဲ့ပြဿနာကိုလည်းတရားဝင်နည်းလမ်းတွေနဲ့ဖြေရှင်းပေးရပါဦးမယ်ဥပမာကာတာချူဆိုင် Oridu ကုမ္ပဏီဟာပြီးခဲ့တဲ့6လတာအတွင်းမြန်မာနိုင်ငံမှာဝင်ငွေအမေရိကန်ဒေါ်လာ303တန်းကျော်ရပါတယ်အထွေထွေကုန်ကျစရိတ်တွေမြန်မာအစိုးရကိုပေးဆောင်ရတဲ့အခွန်အခတွေနှုတ်ပြီးမြန်အတတိအမျက်ဒေါ်လာ48တန်းလောက်ရှိပါတယ်ဒါကိုတက်ဆောင်ရနိုင်ငံဒါမှမဟုတ်မြန်မာနိုင်ငံပြင်ပထုတ်ယူသွားမယ်ဆိုရင်ကျပ်ငွေနဲ့ရထားတဲ့အမျက်ငွေတွေကိုတရားဝင်ဖြစ်အောင်ဒေါ်လာငွေလဲပေးရပါလိမ့်မယ်နောက်ထပ်အရေးကြီးတာတစ်ခုကဗဟိုဘဏ်အနေနဲ့ပြည်တွင်းပုဂ္ဂလိကဘဏ်တွေရဲ့ဒေါ်လာငွေအဝင်အထွက်စည်းရင်းတိတိကျကျရပြီးချက်မှတ်နေဖို့အမီမဖော်နိုင်တဲ့လုပ်ငန်းတွေနဲ့ငွေတွေအများကြီးရပြီးအဲ့ဒီငွေမဲတွေကိုဒေါ်လာအဖြစ်အတင်ပြောင်းစုဆောင်ထားသူတွေရဲ့ပမာဏများပြားရဲ့နိုင်ငံเจ้าတွေပိုင်ဆိုင်အသုံးပြုမှုကိုဥပဒေကြောင့်အရာထိချုပ်နိုင်ဖို့ပါအ
ားလုံးကိုခြုံငုံသုံးသပ်ရရင်မြန်မာချက်ငွေတံမိုးတစ်ခုမှဒီငွေငွေရှိနေပြီးအတက်ကြအလုပ်ရနေမှုဆိုတဲ့ကိစ္စမှာအစိုးရဘတ်ဂျက်လုံငွေပြမှုပို့ကုန်သွင်းကုန်ပမာဏထိန်းကြီးလုံမှုကိစ္စမျိုးတွေမကဗဟိုဘဏ်ရဲ့စီမံခန့်ခွဲမှုအားကောင်းမှုအစိုးရအဖွဲ့ကြီးအစင်းစင်းရဲ့ပါဝင်ပူးပေါင်းဆောင်ရွက်မှုရှိဖို့လိုအပ်ပါတယ်။ဒါမှသာနိုင်ငံတကာယင်းဤမြုံနယ်လူတွေငွေမဲပိုင်ရှင်တွေအပါအဝင်ဒီလူလူတရလုံးမြန်မာကျောက်ငွေပေါ်ယုံကြည်မှုပြန်ရလာပြီးကျောက်ငွေကသာတုံးဆွဲစုဆောင်ရင်းကျောက်ငွေတန်ဖိုးတည်ငြိမ်ရေးဖြစ်ပေါ်လာနိုင်ပါကြောင်းတင်ပြလိုက်ရပါတယ်။